ကျွန်မတို့ကမ္ဘာကျန်းမာရေးအဖွဲ့ကြီးဟာတကယ်ပဲတရုတ်အလိုကျလိုက်ပြီးလုပ်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်လာနေတယ်လို့ပြောပြီးကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာ WHO ရဲ့ကံကြွယ်ပုံကိုမကျေနပ်တဲ့အတွက်အမေရိကန်ပြည်ထောင်စုက WHO နဲ့လက်တွဲလှုပ်ဆောင်မှုကိုရပ်ဆိုင်းလိုက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ် WHO အတွက်အမေရိကန်ပြည်ထောင်စုကနှစ်ဆင်ထောက်ပံ့ပေးနေတဲ့ရန်ပုံငွေဒေါ်လာတန်ပေါင်းများစွာကိုရပ်ဆိုင်းတော်မှာဖြစ်ကြောင်းသမ္မတအင်ဂျူနှင်းစီဥယျာဉ်မှာသမ္မတ ထရမ့်ကသတင်းတောက်တွေကိုပြောခဲ့တာပါ
We will be today terminating our relationship with the World Health Organization and redirecting those
funds တမိုးဖွဲ့စည်းကိုပြန်လည်ပြုပြင်ရှင်းလင်းမှုကိုလုပ်ဖို့အတွက်အမေရိကန်ကတောင်းဆိုခဲ့ပေမယ့်တမိုးဘက်ကလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တာကြောင့်ဒီကနေ့ကစပြီး WHO နဲ့အဆက်ဖြတ်လိုက်ကြောင်းသမ္မတကပြောတော်လာပါဒါ့အပြင် WHO ကိုပေးမဲ့ရန်ပုံငွေတွေကိုကမ္ဘာတလောကကျန်းမာရေးဆိုင်ရာအရေးကြီးလိုအပ်ချက်ရှိနေသူတွေအတွက်ပေးမှာဖြစ်ပြီးဒီ virus ပုံနဲ့ပတ်သက်ပြီးပွင့်လင်းမြင်တာမှုလိုအပ်ကြောင်းနဲ့တကမ္ဘာလုံးကအဖြေကိုလိုချင်နေကြတယ်လို့လည်းပြောပါတယ်။ဒီအဆိုအတာဝန်ရှိသူတွေဟာဒီကျန်းရောဂါဆိုင်ရာအချက်အလက်တွေကို WHO ကိုတင်ပြရမယ်တာဝန်ရှိပေမဲ့ဂရုမစိုက်ခဲ့တဲ့အပြင်ဒီရောဂါပိုးကိုပထမဆုံးတွေ့ခဲ့ချိန်ကလည်းကမ္ဘာကိုလမ်းမှလိုက်အောင်လုပ်ဖို့ WHO ကိုဖိအားပေးခဲ့တယ်လို့ပြောပါတယ်။ American ပြည်ထောင်စုကတစ်နှစ်ကိုရန်ပုံငွေတန်း450ထက်ဝင်ဖြည့်ဆည်းပေးနေပေမဲ့တနစ်ကိုရန်ပုံငွေတန်း40လောက်ပဲပေးနေတဲ့တရုတ်က WHO ကိုလုံးဝချုပ်ကန်ထားတာဖြစ်ပြီး WHO အတွက်သူ့ပြန်ပြောင်းလဲဘယ်လိုလုပ်တင်လဲဆိုတာကိုအမေရိကန်ကအသေးစိတ်တင်ပြခဲ့ပေမဲ့ WHO ကလှုပ်ဆောင်ဖို့လက်မခံခဲ့ဘူးလို့လည်းသမ္မတကပြောပါတယ်